အလေးစားနိုင်ငံမှာမေလ9ရက်ဗိုလ်ထုံးနေ့လုံးမဲ့သူတို့ရွေးကောက်ပွဲမှာတထိန်ကရံဘတ်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်းမာဒီယာမိုဟာမက်နဲ့အတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်တို့ဦးဆောင်တဲ့ပါတီတွေအပါအဝင်အတိုက်ခံပါတီတွေပေါင်းပြီးညွန်ပေါင်းပါတီတရားဖြင့်ရွေးကောက်ပွဲဝင်မှာဖြစ်ပါတယ်။အန်ဝါအီဘရာဟင်မှာဒိန်လူဆက်ဆံတယ်ဆိုတဲ့ဆွေးကျင်တဲ့2015ခုနှစ်ကတည်းကအကျဉ်းချနေတာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲပေးခွင့်တော်ရမှာမဟုတ်ပေမဲ့မဟာဒီယာနဲ့ပေါင်းဖို့ကိစ္စမှာအဓိကဆုံးဖြတ်ခဲ့သူပါ။သူ့ဘော်ဆွေးချက်ဟာနိုင်ငံရေးပြောကပါပြီးမဟုတ်မှန်တဲ့ဆွေးချက်ဖြစ်တယ်လို့အန်ဝါကိုရိုင်ကရောသူ့ကိုထောက်ခံသူကပါပြောထားတာပါ။အကြံပေးဆောင်မှုအာနာလွဲသုံးဆောင်မှုဆိုင်ရာအရှုပ်တော်ပုံတွေနဲ့အကြက်တဲဆိုင်တွေလက်ရှိဝန်ကြီးချုပ်နာဂျစ်တော်ဇက်ကတချိန်ကမဟာဗျာရဲ့မာမီးဖြစ်တယ်နဲ့အခုတော့သူ့ကိုဖြုတ်ချဖို့အတွက်တချိန်ကရန်သူတို့နှုတ်ပူပေါင်းစူးစားလာကြတာဖြစ်ပါလေ။ယူကော့ပွဲမှာအတိုက်ခံကအနိုင်ရမယ့်အခြေအနေတိတ်မရှိကြပါမယ်လေ။တကယ်တော့အနိုင်ရမယ်ဆိုရင်တော့အန်ဝါအနေနဲ့နိုင်ငံရေးလောကတွေကိုဆက်လက်ပပပြန်ဝင်လာနိုင်မှာပဲဖြစ်ပါလေ။သူကလာမယ့်ဇွန်လရှိတဲ့နေ့မှာပြန်လာဖို့ရှိပြီးသူ့ကိုကောင်းဆောင်နေရာလွှဲပေးမယ်လို့လည်းမဟာဗျာကကတိပြုထားပါလေ။မလေးရှားပြည်ကလူငင်းချနာဝင်ပြီးရင်အန်တော်အနေနဲ့နိုင်ငံရေးအာဏာကိုရယူနိုင်တယ်လို့တာဝန်ရှိသူကပြောပါတယ်။လက်ရှိဝန်ကြီးချုပ်နာဂျစ်ဘလော့ဇာဦးဆောင်တဲ့ National Front အမျိုးသားတပ်ဦးပါတီဦးဆောင်တဲ့အစိုးရမလေးရှားနိုင်ငံကိုစစ်တပ်အုပ်ချုပ်လာတာပြည်ပေါင်း60ရှိတော်ပြီဖြစ်ပါတယ်။